မြန်မာနိုင်ငံမှာအဓိကကိုးကွယ်တဲ့ဗုဒ္ဓဘာသာကိုစော်ကားတဲ့ဆိုတဲ့ရုတ်တန့်ဇလန်ရိုက်ကူးဖန်တီးမှုနဲ့ဆွစ်ဇာလန်နိုင်ငံသားတဦးကိုဖမ်းဆီးထားကြောင်းစစ်ကောင်စီကဒီကနေ့စနေနေ့မှာသတင်းထုတ်ပြန်ပါတယ်။ Dipdia Nas Barmer နဲ့အတူမြန်မာနိုင်ငံသား73ဦးကိုဖမ်းဆီးထားကြောင်းမြန်မာအလင်းသတင်းစာအပါအဝင်စစ်ကောင်စီရဲ့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အဖမ်းခံရတဲ့သူတွေထဲမှာတော့အသက်12နှစ်အရွယ်ကလေးမလေးတဦးပါဝင်ပါတယ်။ထေရဝါဒဗုဒ္ဓဘာသာကိုလူအများစုကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုစော်ကားမှုကပြစ်ဒဏ်သင့်တန်းပြီးတော့အမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအယူဝါဒစွဲတွေအခုနှစ်ပိုင်းတွင်ပို့ပြီးတော့မြင့်မားလာနေတာပါ TikTok နဲ့Facebook အပါအဝင်လူမှုကွန်ရက်စာမျက်နှာတချို့မှာပြန့်နှံ့နေတဲ့တနားကြီးကြော်ကြော်စာရုပ်သံဇလန်းကဘာမှမမျှော်လင့်ပါနဲ့လို့နာမည်ပေးထားပြီးတော့ YouTube ဗီဒီယိုစာမျက်နှာမှာဇူလိုင်လ24ရက်နေ့ကပထမဆုံးတင်ပြခဲ့တာဖြစ်ပါတယ်။ဒီရုပ်ရှင်မှာပါဝင်ထားတဲ့သူတွေကဗုဒ္ဓဘာသာဝင်တွေဖြစ်ပေမဲ့ဗုဒ္ဓဘာသာဓလေ့ထုံးတန်းကိုထိခိုက်စေပြီးတော့တန်ဃာတော်တွေရဲ့အကျင့်သီလကိုပုတ်ခတ်ဆော်ကားတဲ့စကလုံးတွေအပြုမူတွေနဲ့တရုတ်ဆောင်လာတဲ့အတွက်အခုလိုအေးအေးယူတာဖြစ်ကြောင်းသတင်းမှာဖော်ပြပါရယ်။ဖမ်းဆီးထားတဲ့သူတွေကိုဘယ်မှာချုံနောင်ထားသလဲဆိုတာကိုတော့ဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာဘာသာရေးဆော်ကားမှုနဲ့နိုင်ငံခြားသားတွေအဖမ်းဆီးခံရတာကတော့ဒါပထမဆုံးအကြိမ်မဟုတ်ဘဲနဲ့အရင်တုန်းကလည်းရှိခဲ့ဘူးပါရယ်။စစ်အရာရှိတွေကနေအရက်ဝစ်လဲဆိုရအုပ်ချုပ်တဲ့ကာလ2015တုန်းကတစ်ကြိမ်နောက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုရလက်ထက်2016မှာနှစ်ကြိမ်ဗုဒ္ဓဘာသာကိုဆော်ကားမှုနဲ့နိုင်ငံခြားသားတွေအပြစ်ပေးခံခဲ့ရပါတယ်ရှင်။